ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ရဲ့တမီပေထုံတန်ရှင်နာဝတ်ကိုဝန်ကြီးချုပ်အဖြစ်ထိုင်းလွှတ်တော်ကဒီကနေ့မှရွေးချယ်တင်မြှောက်ပါတယ်။ထိုင်းနိုင်ငံမှာဩဇာရှိန်ဝါကြီးတဲ့တက်ဆင်မီသားစုရဲ့ကအသက်38နှစ်အရွယ်ပေထုံတန်ရှင်နာဝတ်ဟာအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာပါတယ်။ပါတီတွေနိုင်ငံတွေအလုပ်ကြွေးပြရမယ့်အချိန်ဖြစ်သူဆုံးဖြတ်ထားတယ်လို့တိုင်းပြည်တိုးတက်ရေးအကောင်ဆုံးလှုပ်သွားဖို့မျှော်လင့်တယ်လို့ပေထုံတန်ရှင်နာဝတ်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ်။
I really hope that I can make the people feel confident about
ပြည်သူတွေယုံကြည်မှုရအောင်လုပ်နိုင်မှုမျှော်လင့်တဲ့အကြောင်းပြည်သူတွေအားလုံးရဲ့လူနေမှုအဆင့်တန်းနဲ့ဘဝတွေတိုးတက်ကောင်းမွန်အောင်ဆောင်ရွက်သွားဖို့မျှော်လင့်နေဆိုပြီးဒီကနေ့ဝန်ကြီးချုပ်အဖြစ်ခန့်အပ်ခံရအပြီးမှာသတင်းတောက်တွေကိုပြောသွားပါတယ်။ဖွေထိုင်းပါတီခေါင်းဆောင်တူဖြစ်တဲ့ပေထုံတန်ရှင်နာဝတ်ကိုဝန်ကြီးချုပ်အဖြစ်ထောက်ခံမဲ319မဲ၊ကန့်ကွက်မဲ145မဲနဲ့လွှတ်တော်ကအတည်ပြုတဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌဝမ်မိုဟာမက်နူးမာတာရုတ်တံကနေဓာတ်ရိုက်ကြေညာပါတယ်။ပေထုံတန်ဟာအတော်ဖြစ်သူဝန်ကြီးချုပ်ဟောင်း election award ပြီးရင်ထိုင်းနိုင်ငံမှာဒုတိယမြောက်အမျိုးသမီးဝန်ကြီးချုပ်